ထိုင်းနိုင်ငံကကမ္ဘာလှည့်ခီးသွားလုပ်ငန်းမှာလွတ်ကင်နေကြတဲ့အိန္ဒိယမြန်မာနိုင်ငံကရွှေ့ပြောင်းလူသမားတွေဟာတဖက်နိုင်ငံမှာသတ်မှတ်ထားတဲ့အနေအဆုံလစာတောင်မရကြဘဲလူသမားခွင့်ရည်တွေချိုးဖောက်ခံနေရတယ်လို့ဆွီဒင်နိုင်ငံအခြေစိုက် NGO အဖွဲ့နှစ်ခုဖွဲ့ကပူးတွဲအစီရင်ခံစာထုတ်ပြန်လိုက်ပါတယ်အပြည့်အစုံကိုတော်လှလတန်ကဆက်ပြောပြပါမယ်ခင်ဗျာ
ထိုင်းနိုင်ငံရဲ့အဓိကနိုင်ငံသားဝင်ငွေရရှိရာကဏ္ဍတစ်ခုဖြစ်တဲ့ကမ္ဘာလှည့်ခီးသွားလုပ်ငန်းမှာလုတ်ကိုင်းနေတဲ့စပွဲတို့တွေဥယျာဉ်ခြံလုပ်သားတွေနဲ့တန်ရှင်ရေးသမားအများပြားဟာအနေဆုံးလစာထက်နည်းပြီးရနေကြတဲ့ပြင်ခွဲခြားဆက်ဆံခံရပြီးလစာနဲ့ခွင့်လဲခံစား권မရှိတဲ့အတွက်ကြောင့်အလုပ်သမားအခွင့်အရေးတွေချုပ်ဖောက်ခံရတယ်လို့စုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့တွေ့ရှိချက်တွေကိုပုတ်ထူးနေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်ဆွီဒင်က Shift Resort နဲ့ Fair Action NGO အဖွဲ့တွေကပုတ်ထူးနေ့ကပူးတွဲထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာမှာထိုင်းတောင်ပိုင်းအပန်းဖြေကျွန်းတွေဖြစ်ကြတဲ့ခွာလောက်နဲ့ဖူကက်တို့ရှိဆွီဒင်ကထိတ်တန်းကမ္ဘာလက်ခီးသွွားကော်မတီ၃ခုကိုအသုံးပြုတဲ့ဟိုတယ်တွေမှာအများအားဖြင့်လုတ်ကိုင်းနေကြတဲ့အိန္ဒိယမြန်မာနိုင်ငံကအလုပ်သမားတွေဟာခေါင်းပုံဖြတ်ခံနေကြရတာတွေ့ရတယ်လို့ဖော်ပြထားပါတယ်ဆွီဒင်ကမ္ဘာလက်ခီးသွွားကော်မတီ၃ခုကိုဖြစ်ကြတဲ့ Zing Fetish Restaurant နဲ့ Apollo တို့အများအားဖြင့်အသုံးပြုတဲ့ဟိုတယ်ခုနှစ်ခုတို့ကအလုပ်သမား29ဦးတို့ကို NGO အဖွဲ့နှစ်ဖွဲ့ကတွေ့ဆုံမြင်မြန်ကြရမှာ18ဦးကတန်ရှင်ရဲ့အလုပ်သမားတွေစပွဲတို့တွေနဲ့ပန်းချံလုပ်သားတွေဖြစ်ကြပြီးကြာ7ဦးကတော့ဟိုတယ်တွေအတွက်မုတ်ဖုတ်လုပ်ငန်းနဲ့အဝတ်ဆောင်လုပ်ငန်းအပါအဝင်ဝန်ဆောင်လုပ်ငန်းနဲ့ကုန်စည်တွေကိုတင်သွင်းနေကြတဲ့ကော်မတီတွေရဲ့အလုပ်သမားတွေဖြစ်ကြတာတွေ့ရတယ်လို့ဆိုပါတယ်။ကြောင်းရှိအလုပ်သမားတွေအဓိကအနှင်ခံရတာနဲ့ပတ်သက်လို့ Fair Action ရဲ့ Project Manager ဖြစ်တဲ့ Amanda Sutherland ကအခုလို VOA ကိုပြောပါတယ
်။ One of the most important issuesAmong the hotel workers that we have interviewed, it's in total 18. Half of them.
ကျမတို့တွေ့ဆုံမိန်းမကြီးတဲ့ဟိုတယ်အလုပ်သမားစုစုပေါင်း18ဦးနဲ့တူဝက်ကထိုင်းဥပဒေအရသတ်မှတ်ထားတဲ့အနေဆုံးလစာကိုမရရှိကြပါဘူး။ဒါအပြင်ဟိုတယ်ကိုပစ္စည်းသွင်းတဲ့လုပ်ငန်းမှာလုပ်ကိုင်းနေကြတဲ့ဝစ်ရှော့အလုပ်သမားတွေ၊မုတ်ဖုတ်သမားတွေ7ဦးနဲ့လေ9ဦးကအနေဆုံးလစာမရကြပါဘူး။ဒါဟာကျမတို့တွေ့ရှိချက်တွေနဲ့အရေးကြီးဆုံးသောချိုးဖောက်မှုတွေပဲဖြစ်ပါတယ်လို့အမန်ဒါဆိုဒလန်ကပြောသွားတာဖြစ်ပါတယ်ဖေးအက်ရှင်ရဲ့အစီရင်ခံစာအရပြောင်းရွှေ့လုပ်သမား၃ပုံ၂ပုံဟာထိုင်းနိုင်ငံရဲ့အနေဆုံးလစာဖြစ်တဲ့ဘတ်300ဒါမှမဟုတ် $8 နဲ့35 cent လစာနှုန်းမရရှိကြဘူးလို့ဆိုပါတယ်တွေ့ဆုံမိမြန်ခဲ့တဲ့သူတွေနဲ့ဝစ်ရှော်လုပ်ငန်းမှာအမှုထမ်း၃ဦးကတော့ကဘာလှည့်ခီးသွားတွေအလားများတဲ့ကာလမှာဆိုတနေ့ကို16နာရီအထိအလုပ်လုပ်ကြရပြီးတလမှာနှစ်ရက်ပဲနားခွင့်ရတယ်လို့ဆိုပါတယ်နောက်တူကတော့တနေ့ကို16နာရီလှုပ်လှုပ်ရပြီးနားရည်မရှိဘူးလို့ပြောခဲ့ပါတယ်ဒါအပြင်လုပ်ငန်းခွင်မှာထိခိုက်ဒဏ်ရာရရင်လေအလုပ်သမားများအနေနဲ့နားရည်ခံစားခွင့်မရဘူးလို့ဆိုပါတယ်ထိုင်းအလုပ်သမားတွေကတော့လစာနဲ့ခံစားခွင့်တွေပိုကောင်းကြတဲ့အပြင်နေထိုင်ဖို့နေရာအားလိုက်ရက်တွေမီးဖွားခွင့်နဲ့ဆေးခွင့်တို့လည်းရရှိကြတယ်လို့လည်းအစီရင်ခံစာမှာထောက်ပြထားပါတယ်ခုလိုတွေးရှိချက်တွေကို2011တုန်းကလေသူတို့ NGO တွေအနေနဲ့ထုတ်ပြန်ခဲ့ပြီးမဲ့လို့လေပြုပြင်ပြောင်းလဲမှုတွေမရှိခဲ့တဲ့အတွက်ကြောင့်ခုဒီချိန်ဆွီဒင်ကကမ္ဘာလှည့်ခီးသွွားလုပ်ငန်းတွေအနေနဲ့တာဝန်တည်တပ်ဖို့တိုက်တွန်းနေကြောင်းလေ Fair Action အဖွဲ့က Miss Sutherland ကပြောပါတယ
် We would like the Swedish tour operators to take their responsibility according to
မတူနေနဲ့ဆွီဒင်ကမ္ဘာလှည့်ခီးသွွားလုပ်ငန်းကိုစီဝိုင်းလုပ်ကိုင်းရမှာလူအခွင့်အရေးကိုလေးစားဖို့ကုလသမဂ္ဂကချက်မှတ်ထားတဲ့စီရင်တွေကိုတာဝန်တည်တည်လိုက်နာကြဖို့တိုက်တွန်းလိုပါတယ်။ဒါအပြင်ဒီကော်မတီတွေကိုယ်တိုင်လည်းစီရင်တွေရှိကြပြီးတက်ဆိုင်ရာနိုင်ငံရဲ့ဥပဒေတွေနဲ့လည်းလိုက်နာရမှာဖြစ်ပါတယ်။လူ့သမအခွင့်အရေးချိုးဖောက်ခြင်းမခံရအောင်ကာကွယ်ဆောက်ရှောက်သင့်ပါတယ်လို့ Miss Sutherland ကပြောသွားတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာမြန်မာနိုင်ငံကပြောင်းရွှေ့လူ့သမားတွေတန်းနစ်ကြီးရှိကြပြီးမကြတိမီကလည်းထိုင်းငါးဖန်လူငါမှာလူမဆန်တဲ့ရက်ဆက်စွာချိုးဖောက်မှုတွေကြောင့်လည်းပြစ်တင်ဝေဖန်ခြင်းခံခဲ့ရတယ်လို့လူကုန်ကူးမှုကြောင့်လည်းအမေရိကန်နိုင်ငံကြားရေးဌာနက2015လူကုန်ကူးမှုထုတ်ပြန်တဲ့အစီရင်ခံစာမှာ Tier 3အဆင့်ဖြစ်တဲ့လူကုန်ကူးမှုတိုက်ဖြည့်ရေးကြိုးပမ်းမှုမှာပူးပေါင်းဆောင်ရွက်မှုမရှိတဲ့အနေအဆုံးစီဖြစ်တတ်မှတ်ခြင်းခံခဲ့ရတာလည်းဖြစ်ပါလေရှင်